ထိုင်းနိုင်ငံထဲကိုတရားမဝင်လူကုန်ကူးလာတဲ့သူလို့ဆိုတဲ့မြန်မာနိုင်ငံသား၂ယောက်ကိုထိုင်းနိုင်ငံဆန်ကလာဘူရီခရိုင်မှာဒီနေ့မနက်ပိုင်းကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့သတင်းကဖော်ပြပါရတယ်။အသက်44နှစ်အရွယ်တန်းဝင်းနဲ့အသက်28နှစ်အရွယ်မိုင်းဆိုတဲ့မြန်မာနိုင်ငံသား၂ယောက်ဟာထိုင်းနိုင်ငံထဲကိုတရားဝင်အထောက်အထားမရှိဘဲဝင်ရောက်လာတဲ့မြန်မာနိုင်ငံသား၆ယောက်ကိုကားနောက်ခံထဲမှာတင်ဆောင်လာစဉ်ဒီတန်ဘုံကြေးရွာရဲ့စစ်ဆေးဂိတ်မှာဒီနေ့မနက်6နာရီက50လောက်ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားပေါ်မှာတင်ဆောင်လာတဲ့မြန်မာနိုင်ငံသား6ယောက်မှာအမျိုးသား6ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပြီးတော့သူတို့ကိုပစ်ကတ်ကားရဲ့ဒီကားမောင်းတဲ့သူထိုင်တဲ့နောက်ခန်းမှာပြေးသိပ်ပြီးတော့တင်ဆောင်လာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကတရားမဝင်ဝင်ရောက်လာတဲ့အဲ့ဒီလူ6ယောက်ကိုတော့တယောက်ကိုထိုင်းဘတ်ငွေ3,000နဲ့ဆန်ကလာဘူရီခရိုင်ကဒေါ်လာမှာတင်ခဲ့ပြီးတော့ကန်ချနာဘူရီခရိုင်ထဲမှာရှိတဲ့မွန်မြို့ကိုပို့ပေးရမှာဖြစ်တယ်လို့ရင်မောင်းတန်းဝင်းကထိုင်းရဲတပ်ဖွဲ့ကိုပြောပါရခင်ဗျာ။